တောင်အာဖရိကနိုင်ငံမှာကူးစက်များကိုဗစ်ရောဂါပိုးသစ်ဖြစ်တဲ့ Omicron တွေ့ရှိရပြီးတဲ့နောက်အမေရိကန်၊ကနေဒါ၊ဥရောပတို့ကအာဖရိကဥရောပသမဂ္ဂတို့ကအာဖရိကတိုက်နိုင်ငံတွေနဲ့အသွားအလာကိုကန့်သတ်လိုက်ကြောင်းတောက်ကြရင်းမှာကြေညာလိုက်ပါတယ်။ခီးသွားတွေကန့်သတ်လိုက်တဲ့နိုင်ငံတွေကတော့တောင်အာဖရိက၊ဘော့စဝါနာ၊ဇင်ဘာဘွေ၊နမီးဘီးယား၊လီဆူတို၊အက်စ်ဝါတီနီ၊မိုဇမ်ဘစ်နဲ့မာလာဝီနိုင်ငံတွေဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေနဲ့အများအနေတိုင်ခွင့်ရှိသူတွေကလွဲလို့ကြံခီးသွားတွေအမေရိကန်ကိုဝင်ခွင့်ရတော့မှာမဟုတ်ပါဘူး။တနင်္လာနေ့မှာစတင်အသက်ဝင်မဲ့ကန့်သတ်ချက်တွေကိုတောက်ကြနေတုန်းကအချိန်ကြာရမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးပြီးသူတွေအားဖြည့်ဆေးနောက်တစ်လုံးထပ်ထိုးကြဖို့နဲ့အပြည့်မထူရသေးတဲ့သူတွေလည်းအချိန်မဆိုင်ပဲချက်ချင်းဆေးထိုးကြဖို့တိုက်တွန်းပါတယ်။တောက်ကြနေမှာပဲကနေဒါနိုင်ငံကလည်းတောင်အာဖရိကအပါအဝင်အာဖရိကတိုက်နိုင်ငံ9နိုင်ငံကခီးသွားတွေကိုပြည်ဝင်ခွင့်ကန့်သတ်လိုက်ကြောင်းကျန်းမာရေးဝန်ကြီးဌာနကညင်ကြပါတယ်။ပြည်ထောင်နိုင်ငံကတော့အာဖရိက6နိုင်ငံကလာတဲ့ခီးသွားတွေကိုတီးတန့်ထားစောင့်ကြည့်ဖို့နဲ့လေကြောင်းခီးစင်တွေကန့်သတ်ဖို့အမိန့်ထုတ်ပါတယ်။ဥရောပသမဂ္ဂကလည်းအာဖရိကနိုင်ငံတွေကခီးသွားတွေကိုကန့်သတ်ဖို့အဖွဲ့ဝင်28နိုင်ငံကသဘောတူခဲ့တဲ့အကြောင်း EU အလဲကျဥက္ကဋ္ဌဆလိုဗေးနီးယားနိုင်ငံကကြေညာပါတယ်ခင်ဗျာ။